ရှီသတင်းပတ်တဲ့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံတဲ့အခါဆိုင်ဘာအင်တာနက်လုံခြုံရေးကိစ္စတွေကိုအမေရိကန်သမ္မတဘရက်အိုဘားမားကဆွေးနွေးမှာဖြစ်တဲ့အကြောင်းအင်ဂျီရောကကြေညာပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာဝေးဆိုင်ရာလုပ်ငန်းတွေကိုအင်တာနက်ထိုးပေါက်တိုက်ခတ်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထပ်မံထွက်ပေါ်လာတဲ့အပေါ်မှာတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာတရုတ်သမ္မတနဲ့တွေ့ဆုံတဲ့အခါအင်တာနက်တိုက်ခတ်မှုတွေအန်ဒီကကာကွယ်ရေးဆွေးနွေးဖြစ်ဖို့ကတေချာတဲ့အကြောင်းအင်ဂျီရောပြောခွင့်ရသူဂျေးကန်နီကပြောခဲ့တာပါ။သမ္မတဥပမာဆွေးရအနေနဲ့စိုက်ဘာအင်တာနက်လုံခြုံရေးကိုအဓိကစိုးရင်စရာကိစ္စတစ်ခုဖြစ်သဘောထားတဲ့အတိုင်းတရုတ်စိုးရတာဝန်ရှိသူအစဉ်စဉ်နဲ့တွေ့ဆုံတဲ့အခါတိုင်းမှာပြောဆိုလို့ရှိတယ်လို့လည်းဆိုပါတယ်။တနင်္လာနေ့ထုတ် Washington Post သတင်းစာမှာတော့အမေရိကန်ကထိတ်တန့်အစစ်မြစ်လမ်းနဲ့တချို့ရဲ့အချက်အလက်တွေကိုတရုတ်အင်တာနက်သရှူတွေကရယူခဲ့တဲ့အကြောင်းဆွဆွဲထားတဲ့ကာဝေးဆိုင်ရာလျှို့ဝှက်အစီရင်ခံစာရဲ့တစိတ်တစ်ပိုင်းကိုဖော်ပြခဲ့တာပါ။အရင်တော့မှမသိရသေးတဲ့ဖြစ်ပျက်တချို့ပါဝင်အမေရိကန်ရဲ့ဒုံးပျံကာဝေးရင်းနဲ့တခြားလက်နက်စနစ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံက hacker စတေထန်ပေါက်ကြားမှုပေါင်း20ကျော်ရှိခဲ့တယ်လို့လည်းလျှို့ဝှက်အစီရင်ခံစာကဖော်ပြထားပါတယ်။တရုတ်ဆိုရတော့အင်တာနက်ထိုးပေါက်ဝင်ရောက်မှုတွေနဲ့ပတ်သက်လို့အခိုင်အမာညှဉ်းဆန်ထားတာဖြစ်သလိုတရုတ်နိုင်ငံရဲ့ကာဝေးဆိုင်ရာ website တွေကိုအမေရိကန်က hacker စတေရဲ့တိုက်ခိုက်တာဟုတောင်ခံရရတဲ့အကြောင်းပြန်လည်ဆွဆွဲနေတာဖြစ်ပါတယ်။